31-32.
Translate into Burmese from English.
English Bada Ma Myanmar Bada Tu Pian Sutha Chin
by Paul Bucknell.
William Bada Pian Sutha Di.
Produced by Biblical Foundations for Freedom. www.foundationsforfreedom.net. Releasing God's truth to a new generation.
So we've been talking about how to train young believers. And it's absolutely important to help them to be trained.
So I know Dorothy Ha, Pongi Buyan, Luasong, a chain pit at the town, Lu Shuru Miabo.
Because I remember when I was struggling with lust, for example, when I was a young believer. Nobody there to tell me.
And
so I struggle by myself.
And
so that takes long time to work through. But when you have people to help you, it's so much better. Let's pray. Lord, we thank you for this time that we have together. We pray that as our great teacher, you'll come and help us, Lord. We are your disciples. We are your students. Forever leaning on you. Bless us during this time. In Christ we pray. Amen. The key point here is that young believers is only supposed to be temporary.
And
what happens though is the church, no one trains and no one grows. They all begin to stop growing and don't see Christ's fullness in them.
So at the end of the day, we have a solution. The man is the only one who has a machine to see the car.
And so it's just really exciting to realize, wow, God's growing us. That's Him working in me. God is real. God is working through me. Now, we want to take it one step further and think, well, how does God want to use me to help others grow? I think one of the key things is to be able to establish hope.
You're
strong. I don't feel strong. I'm very weak spiritually. I fall sometimes into sin. But the scripture says you're strong. So how are you going to convince him He's strong.
So, Lutia, go, Naga Lutia, go. To the Kumachi or to Pitbara, so Nale on the Lupion, Toko to Rokumachi and Lumativu.
Even though he feels so weak. So God says you're strong, so you can change.
So Satan
says you're weak, so give up. But there's a process of growth, process of learning to trust God consistently.
So a chain time ma phaya thakin go niya time ma yong chi chin so le niya ma ara phit sin le shi de ba no chi chwa mho ma le to na to phit sin no shi de da chang ho a ne de lo khan sa yin le da chano ta ke a ne ni na ma hok pu so ti phu lu de.
I've met quite a few people going to seminary, and one of the main reasons they go is try to help them overcome some problem.
So that you know the Jesus just chained them to the two tree branches. Through your check, or through your social distancing, you better not to join one night. Ah, what you check?
But the seminary usually never helps you in those areas.
So you chained them, but Jesus just got any job cargo join one night. You better not to join one night. What you check?
So you check? So at the end, they have a degree.
So my Lord, boy, little yamme.
They also have their problems. And they go pastor. What's proper is they overcome their problems. Then they get training. Then they pastor, right? Yeah. Now we're not perfect. I'm not trying to say that. But the thing is, you have to overcome some basic struggles, otherwise Satan will use it to destroy your pastorate, your ministry. One of the pastors that married up my wife and I, he ran off with a girl, a spiritual girl. He actually later, you know, committed adultery with a spiritual girl, lady in the church.
Oh.
And later left his wife and just stayed with her.
Now so no te o sia bo no di elo myo kaw ma le tha pi lo now so to myin ma ko tha khe pi lo yi myin ma ne to twa ni de
it happens everywhere
da ga niya dai ma phit nai ne no
if you allow sin to stay in your heart Satan will get you
a pit to ne si ma gain out pu ne a khon pyu lai yin saran di a la ko a tong cha la ma phit de.
And so you want to stay on the edge of growth and learning so that Satan doesn't catch you.
Now
remember Galatians, I think it's Galatians 6:1, it says, yes, you warn and rebuke others. You warn other believers.
So you warn other believers.
But he says, be careful lest you also fall.
Yeah.
So we all can fall so easily, but we can stay close to the Lord also. Someone yesterday asked, why did God put two trees in the garden? One that you should not eat. I like to look at our lives like every day we have an option. You're going to be faithful or unfaithful. And I challenge you, give your whole heart to God.
ဒါကြောင့်နေ့ရရွေးချယ်မှုနေ့ရမျှော်လင့်ချက်အားလုံးကိုထာဝရဘုရားသခင်ပုံအပ်နှံထားလိုက်ပ
ါ Sometimes we have a secret door that we have a secret sin
ခါရကြတော့ဒီမှာတကားကဟူမှာပဲအပေါက်ရှိတယ်လို့မထင်နဲ့ဒီမှာလှုပ်ဝက်ချက်ပေါက်လည်းရှိပါတယ်ငါတို့အသက်တာထဲမှာလှုပ်ဝက်အပေါက်တွေရှိတယ်နော်
I dare you, open the door that Jesus said.
It's
time to repent and live holy for God. So here, if we're a young believer and we're growing to be a strong, mature believer, we're going to have to learn some things.
အဆင့်ကနေရစ်ကျက်တဲ့အဆင့်တို့ကိုပြောင်းရတော့မယ်ဆိုကျွန်တော်တို့ဘဝမှာကိုယ်တိုင်ကိုယ်ကျသင်ခန်းစာတွေသင်လိုက်ရတော့မှာဖြစ်တယ
် And so if you just draw a circle that's you right now and then an arrow
ဟိုမှာဆက်ဝမ်းတခုကိုဆွဲလိုက်တယ်အဲ့ဒါဟာကိုယ်ပေါ့ပြီးလို့ရှိရင်မြားလဲနဲ့ပြမယ်ကိုယ်ရဲ့ပန်းနိုင်ဖက်ကို
And then like a triangle where you're going
သင်သွားချင်တဲ့နေရာဟိုတရိကံပုံစံလေးနဲ့ဆွဲမယ်
You see, you have to think about goals and purpose. What are you doing?
ကိုယ်မှာပန်းနိုင်လဲတော့ရှိရမယ်။အဲ့ဒီပန်းနိုင်ကိုရင်မှန်းထားပြီးတော့အသက်ရှင်ရမယ်
။ This is where we want to go, right here.
ကျွန်တော်ရဲ့ရှိမှာတိရစ္ဆာန်ပုံစံလေးနဲ့အဲ့ဒါကျွန်တော်ရဲ့ပန်းနိုင်ပေါ့။အဲ့ဒါကိုသွားချင်တာ။ဒါပေမဲ့ကျွန်တော်ကဒီဘက်မှာပဲရှိနေတယ်။ဟိုဘက်ကိုသွားချင်တာ
။ A disciple means a learner.
တပည့်တော်ဆိုတာသင်သင်နေတော့သင်ကြားနေတော့သူဖြစ်တယ်။
So I want to learn how to overcome anger.
ဒါကြောင့်ကျွန်တော်နေနဲ့ဒေါသကိုဘယ်လိုကျော်လွှားမလဲဆိုသင်ချင်တယ
်. I want to learn how not to criticize my wife.
ကျွန်တော်မိမကိုဘယ်လိုအပစ်တင်နေတာရောဆုံးသက်ချင်နေပြီ.
As we are learners, then we can help train others to be eager learners.
အဲ့လိုမျိုးအချိန်ခံကြတော့ကိုယ့်အသက်တာမှာနေ့ရက်စနေဖြစ်စဉ်လေးတွေကိုသင်ကြားရင်သင်ကြားတဲ့ရစ်ကျက်သောနေရာကိုရောက်လာမှာဖြစ်တယ
်. We'll always be learners. We're not the teachers. Jesus is the teacher.
အမေမထာမှာခရစ်တော်ကလွဲလို့ဆရာမရှိဘူးကျွန်တော်တွေအားလုံးဒီတပည့်တွေတာသင်ဖြစ်တယ်မသေးမချင်းသင်ကြားနေရအောင်မဲ့လူတွေဖြစ်တယ
် And that's why I can say I struggle with this or I have struggled with that and this is how I learned and grow
ဒီကနေ့ကျွန်တော်သင်ချက်ပို့ချက်တယ်ကျွန်တော်ဆရာအနေနဲ့မဟုတ်ပါဘူးအဲ့ဟိုဘယ်လိုတက်တည်ပြနိုင်မလဲဆိုရင်ကျွန်တော်ကိုယ်တိုင်ကဒါကြုံဖို့တယ်ကျွန်တော်ကိုယ်တိုင်ဒီဒေါသဖွက်ထွက်ဖို့တယ်အဲ့ဒါတွေကျွန်တော်ကိုယ်ပိုင်ကနေသင်တို့ကိုပြောရဆိုတာကျွန်တော်ကိုယ်တိုင်လည်းသင်ကြားနေတော်သူမှုလို့ပေါ့
You know, some people wrongly think a pastor means you're perfect. No.
Yeah,
we're still growing more into Christ's image.
Amen.
This is one of the things we need to learn, is to spot temptation.
ဒီစုံစမ်းသွေးဆောင်ခြင်းကဘေကနေလာပြီးတော့ဘယ်လိုပုံစံလဲဆိုတော့နေချက်ချင်းတွေ့နေရမယ်စုံစမ်းသွေးဆောင်ခြင်းလာနေတာကိုမသိမနဲ့သွားထုတ်ဆက်ဖို့ပေါ့ဒါဒီစုံစမ်းသွေးဆောင်ခြင်းဖြစ်ပါဆိုလက်ညှိုးထိုးနိုင်ရမယ
် So like at this web address you will find another resource under Burmese reaching beyond mediocrity
ဆိုတော့ဒီကျွန်တော်စိတ်ကျွန်တော်ဗလဲမမြင်နိုင်တဲ့အရာထိတဲ့အောင်
It goes more into help you to understand the actual steps that you need to take to overcome anger or pride,
etc. But
I'll give you a simplified answer right now. So Satan is going to bring me words to convince me I should do think a certain way and therefore do something.
ဆိုတော့စာတန်ကလည်းကျွန်တော်တို့ကိုတစ်ခုခုလှုပ်ဖို့ရန်စကားလုံးတွေလာပေးတယ်။နင်တာလှုပ်မှဖြစ်မယ်။နင်လှုပ်သိနေပေါ့
Temptation is sometimes words. You're no good.
ဟာကျန်စုံစမ်းသွေးဆောင်ချင်းဆိုတော့နော်စကားလုံးနဲ့လည်းလာတယ်။မြင်ရမထိုက်တန်ဘူးမကောင်းဘူး
။ It's not just the words. It's what's included.
အဲ့စကလုံးနဲ့လည်းမပြီးသေးဘူးအဲ့စကလုံးမှလည်းအတိတ်ပဲအများကြီးကြွယ်ဝတယ်အထဲမှာပါလာတယ်မင်းမကောင်းဘူ
း So I'll expand it he might put in your you failed again he might say that
ဆိုတော့အဲ့စကလုံးနဲ့လည်းမပြီးသေးဘူးသူကမင်းကဒီတစ်ခါလဲကြဆုံးပြန်ပြီ
And what does he want you to do agree with him. Yes, I failed again.
So tu a ba myo le ne so ye satan ga ni ko la twi saung la de khan ba myo le ne so oh hot de chanaw ja saung na chanaw ma de so ne won khan na ko tu saung na.
And then he wants you to say I give up.
Da so tu a ba set lo so ne how be nga a song pay lai do nga ma ma lut tat da phit twa me.
I may as well sin more.
Chanaw a ma a song pay lai da ne naw tha a pit lut pho be shi do de.
Okay, so let's do it. What's the biblical response? You're no good.
Era ne ha ma kaung bu su de nya ma chan sa ka belo tok pyan ma le chan sa ne.
How do you respond?
Satan ga ne ko ara pyo ne bi.
I always find it's kind of good to agree with the truth.
Ta kha ra chan a man taya ne tabor tu ra raw kaung ba de. Haut de chan naw hma de.
Yeah, I'm not that good. I fail God.
Haut de chan naw ma thait ta mu chan naw ma kaung bu hman ne.
But always have the but.
David and his Satan ye twi saw shwe ma but so that tu to da ba mai so la au me.
But he has chosen me to have Christ's image restored in me.
Cha no te ma phaya ye taran ne Christo taran ne ngi do a ya ko cha no a phaya ka pe bi hout de man ne cha no ma thait ta mu da me phaya ye a ya di ma.
He is committed to growing me into Christ likeness.
Ai phaya takin ku rai me Christo ne taran tu au cha no ko pyu pin moin man ne au ma phit de.
And though I fail sometimes, I am fully committed to serving my holy God.
ကျွန်တော်ဘယ်နှခါပဲပြကြဆုံးနေပါစေ။အဲ့ဒီဖရာရဲ့ရှိမှာပဲကျွန်တော်စက်တာကိုဆက်ကပ်နေအောင်မှာဖြစ်တယ်။ပြန်ပြရမယ်
။ Okay, here, so you understand. You say the thought and the truth, the word of God.
သူကအမှန်တရားကိုပဲပြန်သုံးမှာ။အဲ့တော့နေရပြန်ပြင်းဟုတ်တယ်မှန်တယ်။ဒါပေမဲ့ဆိုပြီးတော့ဖရာရဲ့နှုတ်ကပတ်တော်ကိုဝန်ခံရုံပဲ
။ Now, what about anger?
How be daughter ထွက်ချင်းနဲ့သူကလာသွေးဆောင်တယ်ဆိုပါတော့
You're about to say something very hateful toward another person. And what Satan puts in your mind to make you extra angry he says this, you're not going to let them get away with it, are you? So how do you respond?
အဲ့ဘယ်လိုပြန်ပြောလိုက်လဲ?
Satan wants you to say, "Yeah, I'm not going to let them get away with it."
တို့ကအဲ့လိုမျိုးစက်နေခွန်းငါပေးမှာမဟုတ်ဘူးငါပြောတော့မယ
် And then you start hitting them with your words.
အဲ့တော့စကားလုံးနဲ့ခါရဲပစ်ကျဲလိုက်တော့တာ
That's what Satan wants.
ဒါကစာရန်ရဲ့အလူကျဖြစ်တယ
် But you say, "Yes, they shouldn't have said those things."
ဟုတ်တယ်စာတန်ကိုပြန်ပြောအောင်ကျွန်တော်ပြောလိုက်ရုံနဲ့တို့ပြောင်းလဲစရာအကြောင်းတော့မရှိပါဘူးမှန်တယ
် That was hurtful that's the truth
အဲ့ဒါကစိတ်နာစရာတော့ကောင်းပါတယ်ဟုတ်တယ
် But
ဒါပေမဲ့
The Lord wants me to speak kind words to them
ဘုရားသခင်ကတို့စီမှာကောင်းသောစကားပဲကျွန်တော်အားပြောစေချင်တယ
် He's put me under the obligation to love everybody all the time.
တခြားသောသူကိုအစင်အမဲချစ်ဖို့ထာဝရဘုရားသခင်နဲ့ကျွန်တော်ကိုပြောထားတယ
် I feel angry, but that doesn't matter.
ကျွန်တော်စိတ်ဆိုးပါတယ်ဒါပေမဲ့ပြဿနာမရှိပါဘူ
း I wonder why they're troubled.
သူတို့ရဲ့ပြဿနာကျွန်တော်စိတ်မကောင်းဘူ
း Maybe I'll pray for them and see how I can help them. So this is all in your mind. And this is what the scripture means by renewing your mind, taking control of your thoughts with the word of God. So Satan wants to put those words in there to make you do wrong. But you're noticing those words, not responding with your feelings, but taking the word of God and speaking the truth to overcome.
That's why I just saw that three songs, three music, we go down there, my lady come on. Oh, how the tap in me, so bro, pay attention. Suddenly, a luja ne mani be, pay a luja ne be, a song taya ma pije.
And when we sin, we ask for forgiveness. He forgives us.
So တို့တို့အနေနဲ့မှားမှုမဟုတ်ဘူးမှားနိုင်တဲ့လူတွေဖြစ်တယ်အမေတန်ဒါပေမဲ့ကျွန်တော်တို့သူအပြစ်အတွက်ခွင့်ပြုခြင်းကိုဘုရားသခင်ဆံမှာစွတ်တောင်းပြီးတော့နောက်တရားရရမှာဖြစ်တယ
် We can't spend forever talking about this, but if you have a question on how to handle one sin or one thought in your mind, you can raise your hand and maybe I can try.
အဲ့တော့ကျွန်တော်ဒီဟာလေးကိုအမေရဆက်ပြောနေလဲကိုမှမဟုတ်ပါဘူးပေါ့နော်အဲ့တော့ကျွန်တော်တို့လက်တွေ့မှာကိုကဒီလိုမျိုးပြဿနာရှိနေပါတယ်ကျွန်တော်ဘယ်လိုကြော်လွှမ်းနိုင်မလဲမသိတော့အခုမေးလို့ရတယ်မေးခွန်းမေးလို့ရတယ်ညီမကြုံနေတယ်ဒါပေမဲ့မကြော်လွှမ်းနိုင်ဘူး နေလားရှိလားမေးလို့ရပါတယ
် Anybody have a question on how to overcome some thought some wrong thought
ကောင်းတဲ့မှာရနေတဲ
့ wrong feeling
ခံစားချက်အမှားတွေမကောင်းတဲ့ဟာတွေကြော်လွန်ချင်တယ်လို့ရှိရင်မေးခွန်းရှိမေးလို့ရတယ်
It doesn't have to be your thought, it can be someone else's. You know, this is like training someone. How do you use your gun or sword or something? Instead of letting temptations persuade you to do wrong, you're taking the truth and turning it around to do good.
လေကြောင်ခွတ်မပြုတ်ဘဲနဲ့စုံစမ်းသိဆောင်ချင်းလာတဲ့အခါမှာတမတရားနဲ့ပြန်ချုပ်ကင်ပြီးတော့ပြန်လှည့်ပလိုက်ရမှာဖြစ်တယ
် Once you learn how to do that with one area you can start doing it with other areas
တနည်းအားလေးမှာအရာကိုလုတ်တက်လို့ရှင်လေတခြားနေရာပြည့်စုံကနေဘယ်လိုပဲလာတိုက်လာတိုက်ကိုကလုတ်တက်သွားပြီတခြား
လေးကျွန်တော်ဘုရားဆောင်တဲ့အခါမှာအချို့ညီကိုမှတော့ပြောရလေလုံးဝဒီတိုင်းအခုလိုလုပ်ရင်တော့ဟိုအပြင်းလုံးလေးလုံးမယ်ငါတို့ကအပြင်းလုံးလုံးရင်ရှိတယ်အခုတော့ဆောင်းရှင်ဘောလို့တော့ခဏချုပ်ပြီးစားရတာလေတရားကတွေ့ရဆိုမဲ့ကိုကိုယ်တိုင်ရှာမစားလို့ရတာ
အ
ဲ့ဒါမျိုးပြောတဲ့လူနောက်ဆက်တယ်ပေါ့နော်ဒီအခုတော့သာသနာလုပ်ရမှာပါလေအဲ့ဒါမျိုးဖီးယားပြည့်တဲ့လူရှိတယ်ဆိုတော့အလုပ်လုပ်ရမယ်ယုံကြည်ခြင်းနဲ့တော့ရမယ်ဖီးယားကဒါမျိုးပြီးကိုယ်တိုင်ရှာရမယ်ဆိုလူမျိုးတွေယုံကြည်သူတွေမှာជីជីမှာယုံကြည်သူတွေမှာကိုရှိနေတာအဲ့ဒါမျိုးတွေကြာတာကျွန်တော်တော့အဲ့လိုစာတန်လို့ထင်တယ်အဲ့ဒါမျိုးတော့ဆရာမလို့ထင်တယ်အဲ့
တော့ဒီဒီမျိုးကက
ယုံကြည်ခြင်းနဲ့ဆက်သွားလို့မရဘူးယုံကြည်ခြင်းမဖျားပေါ်မှာယုံကြည်ခြင်းတွေနဲ့ဆက်သွားလို့ပြုပုံနဲ့ရှာရမယ
်
လူမျိုးအဲ့လိုပြောတဲ့စကားမျိုးဟာစ
တ
ဲ့စီရလာဖြစ်နေ
တာဟုတ်ကဲ့ So in his life many other Christians is criticized him because he's preaching the gospel almost every dayAnd other Christian is criticizing because he has no job. You have to work at the same time and then you have to spend time for God. So, and this criticizing has been a hindrance for him many times. Is it from from God or is it from Satan? How do we respond to
it? Okay. So I'm not trying to so much help you decide that, okay? I'm trying to help you not to get discouraged or hurt from that.
ဆိုတော့အခုအဖြစ်တိကျပေးမယ်တော့မပြောပါနဲ့မဲ့အကောင်းဆုံးကျွန်တော်ကုံငွေဖို့တော့စူးစမ်းမယ်အဲ့လိုမျိုးစကားအတန်နဲ့ကြားတဲ့အခါမှာစိတ်တက်ကြတော့အောင်ပေါ့
You see when we get hurt then we're not going to rightly think and assess our situation
ဆိုတော့တခုခုအဲ့လိုလူတွေရှာကြားလိုက်လို့စိတ်မကောင်းတဲ့အခါမှာကောင်းတဲ့အရာတော့ထွက်မလာတော့ဘူးကိုတွေးတဲ့အခါမှာအဆက်ကလေးကိုစိတ်ကမကောင်းတော့ဘူးလေ
But most of us probably have people that criticize us for one thing or other, right?
တယောက်တည်းမဟုတ်ဘူး။မြတ်တော်ဖြစ်တစ်ခုမဟုတ်တစ်ခုတော့တဆုံတူတယောက်တည်းကိုကိုဝေဖန်ပစ်တင်တာပဲ။ဘယ်သူမှအေးကနဲ့လွတ်တယ်လို့မရှိဘူ
း။ And I just generally ask how do you handle criticism?
ဒါကြောင့်သူများရဲ့ပစ်တင်ဝေဖန်ခြင်းကိုကိုဘယ်လိုကင်တော်ရတယ်လဲဆိုတော့ပဲကျွန်တော်မြင်ချင်တယ
်။ You try hard and then other people say, "Oh, not good enough."
အဲ့တော့သူများရဲ့ပစ်တင်ဝေဖန်မှုထဲကလွတ်အောင်ဆိုပြီးတော့ထပ်ပြီးစူးစမ်းရင်းနဲ့သူတို့ကိုပြနေတာလားအဲ့တော့နှစချက်စူးစမ်းသူတို့ကတော့ပြစ်တင်အောင်ပါပဲ
So I want us to pay attention to the words in our minds
ဒါကြောင့်ကျွန်တော်တို့နှုတ်ကပတ်တော်ကိုကျွန်တော်စိတ်ထဲမှာပါရလို့ဆိုအရင်အဆုံးအယုံပြရမယ
် Now you said you felt was it discouraged or hurt
I said I don't know ပြောတဲ့ခါမှာနေစိတ်ထဲမှာဘယ်လို
ခံစားလဲ Do you feel hurt or defeated
စိတ်ထိခိုက်တာအတားဆီးဖြစ်သလား
ဘာမှမရှိဘူး
He don't care.
Huh?
Okay. I don't care. Okay. So you're not really struggling.
That's not I need to add up in the whole of war.
Okay, but
for other if somebody faces this how can they help?
Okay, but I'm looking for someone who is struggling with some issue, okay? And then we focus on the words, you see. So if it influenced you negatively, then that's something that we can deal with right now that's what we're focused on
so now aku aro ne lot pi ta mo lo alaw thi pyaw sa da mo lo raw bu mo no ma lot nai ne lo di sha sha da a lo a de the ka ne ma lot nai bu so lo so chin lo ai pyatana raw pyatana shi ni bi di pyatana ko chin lo belo phi shin mo le so sha ya raw
yeah on a positive side though you can say God is helping me deal with that so I don't get discouraged.
ဒါကြောင့်ဘယ်လိုပဲဖြစ်နေပါစေပေါ့နော်အဲ့လိုမျိုးဝေဖန်မှုရောက်လာတဲ့အခါမှာဘုရားသခင်ရဲ့အလိုတော်နဲ့ဘုရားသခင်ရဲ့မှုတော်နဲ့အာကျွန်တော်တို့ကပြန်တုတ်ပြန်ဖို့အထဲမှာအဓိကတော့ဘယ်မှာသွားအလုတ်လုပ်လို့ဆိုကျွန်တော်တို့အထဲမှာအလုတ်လုပ်နေတာလောကပတ်တော်နဲ့ပြန်ချိပါဖို့လိုတယ်
But we're especially looking at that temptation, how it discourages and criticism brings you down. So if someone criticizes you, maybe you feel there's some words that go in your mind and you might say, I tried my best, but I can't please, or something like that. It's very hard. If someone would give me some words, that would help me.
So, you know, lo tiao ka pit tin wi phan do le sik ka ma kaung bo no blao ba chou cha so tu ro le ma chin nat nai bo elo the ka ni ma lot nai de ha myo shi so te au ba cha au ba ma pe phu a le te che che de bo no au ba a kaung song ka ro ta song ta o ti yak the ka tat ta the ka so no sia a ni ne sin pya la lwe da bo
so if there's anger maybe you're in control of something people aren't doing what you want
Okay, ဟိုကအခုဆိုလို့ရှိရင်ကျွန်တော်တို့ဒေါသထွက်ဆိတ်ဆိုးတယ်ပါကြောင့်လဲဆိုတော့လူတွေဟာကျွန်တော်တို့လူချင်းတဲ့အတိုင်းမနေဘူ
း So there's a pastor or there's a parent whatever, okay?
တေအိုဆရာတို့မဟုတ်မိဘတွေကြားထဲမှာလည်းဖြစ်မယ
် But you start sensing you're getting angry.
အဲ့တော့အစ်ကိုကပါသိလာဆိုကိုကဒေါသဆိတ်ဆိုးလာတယ်ဆိုတော့ကိုယ့်ကိုယ်ကိုခံစားမိလာတယ
် Okay, now we want to think back over here.
အခုမှကျွန်တော်ပြန်ကြည့်မယ်
And we're thinking about where I am and where I should be.
So တော့ကျွန်တော်စဉ်းစားမှာပါအခုလက်ရှိကျွန်တော်ကဘယ်မှာရပ်တည်နေလဲပြီးရင်ကျွန်တော်ကဘယ်ဖက်ကိုသွားမဲ့ပုံကိုဖြစ်နေတယ်လဲဟိုအပန်းနိုင်ကိုလည်းပြန်ကြည့်ရမယ
် So we have to start thinking where should I be? I'm responding in angry as angry but is that what God wants?
ဟောမှာကျွန်တော်က sick ဆိုးနေတယ်အခုလက်ရှိဒီကနေ့ဖျားသခင်ကကျွန်တော်ကိုဒီမှာထားချင်တယ်လားအခုဖျားသခင်ဖြစ်စေချင်တဲ့ပုံစံဟောက်တာလားကိုကိုပြန်ဆက်စီးမယ
် Now maybe the anger is coming because I'm prideful I want everything just the way I say it maybe
ကျွန်တော်ရဲ့စိတ်ထဲမှာစိတ်ဆိုးရတဲ့အကြောင်းရင်းကဟိုငါလိုချင်တယ်လို့အရာခတ်သိမ်းဖြစ်နေရမယ်ဆိုတော့ကိုမျော်လင့်ထားတော့မဖြစ်လို့စိတ်ဆိုးတာလည်းဖြစ်နိုင်တယ
် I like to look like I'm in good control.
ဆရာကျွန်တော်ပြောတဲ့အစနစ်တကျလေးရှိမှဖြစ်တယ်ဆိုပြီးတော့ကိုယ့်ကိုယ်ကိုစွန့်ပစ်ထားတယ်
။ Because we could think the other side too. Why am I not more compassionate?
ဆိုတော့တစ်ဖက်ကနေကိုယ့်ကိုယ်ကိုပြန်စဉ်းစားမှာကဘာဖြစ်လို့ကျွန်တော်ဒီတေးမခံနိုင်တာလဲ။တနာချင်းကယုံနာငါစီမှာရှိရလားပြန်ဆက်စီးမယ
်။ Oh, what is going on wrong that I could help with?
အခုဖြစ်ပြနေတဲ့အမှားတစ်ခုဘယ်နေရာမှာမှားတယ်လဲကျွန်တော်ကုန်ငယ်လို့ရမယ့်နေရာအခုတော့သတ်ထွက်နေတယ်မှားတဲ့နေရာလေးကျွန်တော်သွားပြီးတော့ကုန်ငယ်လို့ရမယ့်နေရာရှိသလား
Satan somehow is breaking into that worker's life so he's making wrong decisions
ဆရာကတချို့ဘာလို့လုပ်လို့ဆိုအဲအလုတ်တမားတွေအလုတ်လုပ်နေတဲ့လူရဲ့အကောင်ထဲမှာသူတို့အလုတ်ကောင်းကောင်းမလုပ်အောင်ပေါ့အဓိကတူလို့ချင်တယ်ကျွန်တော်စိတ်ဆိုးပါ
So I'm trying to think where we're supposed to be, okay? How you should respond.
So တော့ဘယ်နေရာကိုသွားမလဲဘယ်လိုတုတ်ပြန်မလဲဆိုတာကိုရှင်းပြနေတာဖြစ်တယ်.
And so sometimes you see just the feeling of angry is not sin.
ဒေါသထွက်ပြီးတော့ခံစားတာလောက်ကအပြစ်မဟုတ်သေးဘူးနော်.
Okay? But it once we Satan says I'm trying to think what the thought in my mind. So I mean if you can isolate the very thought Satan puts in your mind. See say the temptation is when Satan put thoughts in your mind to control you. And so it's good to identify what phrase, what words is he putting in there that's making me angry in this case.
So Satan ga prathama chi san to ma lo lo so sa ka long to long chano pyo wa me ha se su wa lo me sa ka long de de ma chano o six su se de a che bo.စကလုံးကိုဒီမှာလာထားတယ်အဲ့တော့ဒီစကလုံးဟာအဲစာတန်စီကလာသလားထာဝရဘုရားသခင်ဆက်လာလားစဉ်းစားရမယ
် They should listen to me maybe okay
ဟောမှာဒီလိုရငါစကားကိုတရားရခိုင်တော့နားထောင်ရမယ်ဗောနော
What are you going to do with those people they're not listening to you
အဲ့တော့သူတို့ဥပမာသူတို့ဒီစကားနားမထောင်တော့လေသူတို့ကဘာလို့လုပ်မှမမရတာ
Okay so let me just say that's the case and so I just say yes lord they're not listening to my advice
ကျွန်တော်တို့တော့ဘာလို့မဆင်ဟုတ်ပြီဘုရားသခင်ဆင်မှာကိုတော့ကျွန်တော်ပြောကျွန်တော်လိုချင်တဲ့အတိုင်းကြံပေးတယ်နဲ့သူတို့ကမလုပ်ဘူး
Okay and I'm starting to feel angry
ကျွန်တော်ကဒေါသထွက်ချင်နေပြီ
And maybe it's out of care for them. It might be.
And I got to do a piece of chin, little through, yes, you say, little, chit, little daughter, total, let's see that way.
But Lord, I want to be their intercessor. I want to be there for them. And so you start praying for that worker. You start praying for those children. You're praying for wisdom on how to make it in a way that God is glorified.
There.
So the key is, don't believe that anger is going to lead you to a solution. No,
that's not.
You catch it and then say but and turn around and focus your energies on helping and loving.
The question is working in the Chinese community, and he knows that you are working with Chinese people also, so he want to get advice from you, and that people there are uneducated. Now the government opened a school that is also only primary KG, just for children.
Mm-hmm.
So those people are unable to read, unable to write, and their morale is very low. They cannot understand what to do in the church. So he preached the gospel, and they said, "Oh, very good." They are encouraged, and then after that, they just forget everything. They cannot remember, memory problems, and then all those things. How can I train these people? And then they are, you know, they are uneducated. They are most of them are spirit worshippers,
mm-hmm.
and they have holidays, and then they Christian holidays. So both everything they follow And then there are some Christians, they said themselves, 50 years old, 60 years old, and then they don't know anything.
Mm-hmm.
And it's very hard to teach, to disciple them. And he and his wife is also already want to give up ministering these people. How can we improve ministering these people?
Okay, so sometimes we feel like we want to give up on the ministry because we don't see fruit that we want. I'm sure you're not alone.
Yeah.
Abraham was hoping a long time to be a father,
you know. Parking pitching, no sound in that jive.
And it's just amazing that sometimes people work in fields for a long time and they don't see any results.
So, Romania, the more of your times are raw, and yet the appointment of my men, Lori, and I see there.
Now, so it could be generally there's no results or no results that you want.
So that
Well, let me give you this verse to start with. 1 John 5:4. For whatever is born of God overcomes the world. And this is the victory that's overcome the world, our faith. 1 John 5:4. So you, in a general way, you have to think about your whole life. What has God called you to do? So if he's called you to be evangelist, there you go, be evangelist. It doesn't matter how many people come to know the Lord. You're evangelist, you're preaching the word of God. So you have to be faithfully responding to God who called you. It doesn't result in looking at the fruit. That would be very confusing. We'll never see the fruit, really, until heaven. But you know, in looking for fruit, We have to understand that there's a little more involved here. It's a time for you to kind of struggle with God. Are you doing the right thing? Is there changes? Those are a conversation God wants you to have with him. I wouldn't worry about being uneducated and they're forgetting. No.
So now, you know, swing sian ni ama swing. Through ye sama patta da ma jita da la wa ro. You know, peta ma shibu.
I mean, look in the New Testament. Most people were uneducated. Even Jesus chose uneducated people. It's probably more spiritual warfare that you're facing. So, you know, I would encourage you to have some special days of fasting and having other people pray with you. But let me go back to say, Lord, I feel so discouraged. I wonder if I should give up. Okay, those thoughts in my mind.
So no ara tano ye phi bo no.
Or feelings.
Tano thap pyo tano ko a pe chin na ro. Di tano ro ye a le pyatana the ka ni bo no. Chao yun chin mo no tu ko ro phaya thakin sin ma tano ro chain kan me.
So you realize those feelings are there or with your wife, right? Okay? And so you pray together.
So no aku ma tano di pyatana shin ni bi. Ha wo a pyatana ko ro twi bi.
Yeah.
Pyatana si da te cha bi. Ko meima ne le meima ka le a song pe chin ni bi.
And I would tell the truth, Lord, this is not happening. That's going wrong. This is not working out.
Right?
That's the truth from your perspective.
So,
you don't want to stop there because that's where you have a lot of doubt and wonder.
So, I don't want to stop there.
You want to step back into faith in God's word.
And
so this is what comes to my mind when I'm thinking about your situation. I thank you, God, that you're the God of harvest. You got your plan on how to make a church here. And I'm looking for you to make a church where the people are like Jesus. Glorious, wonderful, loving. This is where we are. This is where we want to go. This is your work, Lord. I'm here to serve. What do you have for me to do today? I'm here for you. Okay. So you're, again, taking the overall view of God's work, redemptive work around the world. That's the truth.
So
and you're agreeing with faith. Yes, he wants to build a church.
And
what kind of church? A church that people are filled with the Spirit of God, holy living.
And
you commit yourself to your daily work. It might be through you, it might be through your son or someone
else.
But you're right now being faithful. Where God called you. And so you end that prayer in faith, in dedication. And so instead of letting feelings trouble you, you're full of faith. Even though the situation is the same. So you see, renewing our minds through prayer, gaining the word of God to give us a vision of what he's thinking, of what he wants. So let me go on and talk. So you're getting the understanding of what we're doing, how a young person grows. And so we just did some examples here, okay? Do you realize that was training? So I was training, right? How to pray, how to work through that.
So
and what you need to do is meet with God every day that he would give you the words that you need to help people that you meet during the day.
ဒါကြောင့်ကိုယ်အနေနဲ့ဘာအရင်ဆုံးလုပ်ရမလဲဆိုရင်ဒီရက်စတိုင်းဘုရားသခင်ကိုအမေရာဒီတိုင်းညတိုင်းတွေ့ရမယ်ဘုရားသခင်ကအဲ့လိုမျိုးတွေ့ချင်းအဖြစ်စကားပြောချင်းဖြစ်နေကောင်းထဲမှာဘုရားနှုတ်ကပတ်တော်လာထည့်ပေးလိမ့်မယ်အဲ့နှုတ်ကပတ်တော်အဖြစ်တခြားသောသူတွေကိုယ်အနေနဲ့မှာဒုက္ခရောက်နေသောသူတွေကိုကိုယ်
That's what Jesus did, Isaiah 50.
Yeah.
Man does not live by bread alone, but by every word that proceeds from the mouth of God. That's how we live out our lives.
ဖြစ်တယ်လို့ပြောတဲ့တော့ကျွန်တော်ဘုရားရှိခိုးထွက်လာတဲ့စကားကိုမြန်မြန်ယူပြီးတော့အဲ့စကားကိုသူတပါးကိုမြန်မြန်သွားထောက်ဝင်မြှောက်ဖို့ဖြစ်တယ
် And even if it looks very desperate and dark
ကျွန်တော်ဘဝမှာမောင်မေးပြီးတော့မျောလင့်ချက်မေ့နေတဲ့အချိန်လည်းဖြစ်နိုင်တယ်
Declare the truth God praise you it doesn't depend on me
ဒီအမောင်ပိုက်တကူတွေဟာပြည်နာတွေဟာကျွန်တော်ပုံမှန်မြှီခိုးတာမဟုတ်ဘူးဘုရားသခင်တတ်နိုင်တယ်ဆိုတော့သိရမယ
် You're building the church I'm watching you how you do it I'll do a little part, whatever you want me to do. But you're building the church.
It
takes a lot of burden on off of us.
Yeah.
And we're faithful. We should work hard, but still we let him build it. We're just his helpers.
ကျွန်တော်ကအတရားမှတရားတာဝန်ယူတော့မဟုတ်ပါဘူး။ဒါကျွန်တော်တာဝန်ဖြစ်တဲ့အရာကိုတစ္ဆာရှိရှိနဲ့လုပ်တဲ့အခါမှာဘုရားကပြီးဆုံးစေမှာဖြစ်တယ်။တကယ့်အလုပ်ပိုင်ရှင်လုပ်မဲ့လို့ဒီဘုရားသခင်သားလည်းဖြစ်တယ
်။ So we're training people. We're getting along next to them, understanding what the difficulty is.
အကြောင်းကျွန်တော်ရုံချီသူတဦးတယောက်ရဲ့နောက်ွယ်ကနေကျွန်တော်အမေရာရက်တည်ပေးဖို့လို့ပြီးတော့သူ့ရဲ့လိုအပ်ချက်ဆွတ်တောင်းပေးဖို့ရဲ့လိုသလား။ခွန်အားပေးဖို့ရဲ့လိုသလားအစစ်သက်
That's just discipling, you see. You're taking your life and you're learning and you're giving advice to how you might do that. And you might pray together.
So ကိုအသက်တာကိုယူပြီးတော့သူတစ်ပါးကိုကိုငင်းနေတာဖြစ်တယ်ဒါမှုတော်မြတ်ပဲထွထွထွထွတစ်ချက်မှုတော်မြတ်သွားထားနေတာမဟုတ်ဘူးယုံကြည်သူတဦးတယောက်ကိုဖေးမှကိုငင်းခြင်းဖြစ်တယ
် But if God puts you there, then you're strong enough to be able to do his work.
ဒါကြောင့်ဖယားရှင်ကပေါ့နော်သူရဲ့တာသမီတွေအားနေနေတဲ့နေရာတိုင်းမှာတင်းနဲ့ကျွန်တော်ကိုဆင်လွတ်မှာဖြစ်တယ်။အဲ့မှာကိုအရောက်တော့ပြတော့ဖခင်ရမှုကိုဖခင်ပုံစံတိုင်းကိုတော့ကိုထင်ရှားစေရမှာဖြစ်တယ
်။ So let's go on to the third stage. Where we're talking about mature believers.
ဆရာဒီရှင်းချက်ပြီးသားယုံကြည်သူတွေကိုပြုစုပြုထောက်ခေါ်အပ်ပေးခြင်း
first of all, let's not get prideful about being in the third category, mature believer.
ရှင်ကြည်ပိသားအယုံရစ်ချက်ပိသားအစ်သုံးတဲ့အမှာရောက်တဲ့လူတွေအာအေမာနမရှိဟုတ်ဘောနော်အဲ့ဒီမာနတရားလေးတွေကဆဟိုကတော့ထောက်ပြမယ
် I hope you're not saying oh I'm spiritual I'm more spiritual I hope not
ဆိုအဲ့ဒီလူတွေကဘောကတော့ပြတော့အေကိုငေးမယ်ဆိုရင်မင်းဆွေတင်တဲ့ကျွန်တော်ကတော့နည်းနည်းပူတည်တယ်နော်မင်းရဲ့ဝိငင်ထက်ငါဝိငင်ပူကြီးတယ်ငါစကောက်နာထောင်အဲ့လိုတော့ပြောလို့မရဘူ
း That's Satan's temptation
အဲ့ဒါလည်းစုံစားသွေးဆောင်ခြင်းပဲ
He says oh you're spiritual
အာမင်းရောပူပြီးတော့ဝိငင်အားကြီးတယ
် What does he want you to conclude I'm spiritual
ဆရာကျွန်တော်ကတော့ဝိငင်ရမှာအားကြီးတယ
် Oh I'm better than others
တခြားလူတွေကပူတော်တယ်ဆိုတဲ့အခါယူချက်
That goes right to pride, right? All that's to pride, competing. See, my goal as a minister is to make you all better than me. And that's your goal as a pastor, to lift up the sheep that they're better than you. We believe God's work in the people of God. And so instead of thinking ourselves better or more comfortable, no, we got a job to do. Of course, we need to, Satan does bring those prideful thoughts to our mind.
to mya kala ma pyo na ku ko thai ni ya tin na bo tu that daw nga pu ta me tin na
oh you're more spiritual
tu that daw nga pu ta de tu ma tu wa pu ta de
that's easy to respond no I'm sinful
and I don't know lu ri ya la pyo lo ya da ni ya yan wing yit jet da me la pyo ma hok paw lu pyan pyo
all right I fail here and there
de la chan daw le dilo nu mi ya ma akon lo ma lou nai bu
but I thank that God is working still in my life.
Chano di ma thai tan tong ya le di ni thi phaya thakin ni chano ko atong pyu ni da bu daw ma chano chin so lo chin mwa ni da.
Amen.
So Satan wants you to put others down making you better.
Phaya thakin Satan ka ro ne ga tu myat that taw on poun san ne tha chin a phit ta cha to ko nait cha chin ni da.
So you want to do the opposite. Lord, I want to pray that these people be stronger Christians than me.
So ro chano so ba lo eh ba chano belo pyaw ma soe ko ro lo ta cha yong chi tu ri ha di yong chi tu ma chanaw the pu ywe ta do yong chi tu phit phu chanaw su taw pe ba yi sa sa lo ngo to ba me
it's marvelous because once you flip it Satan doesn't want to tempt you at all because you are making powerful prayers praying for other people to be strong
so ta cha tu te ya ko sa da naw ma hle sa lo ma ya daw de yong chi jet taw tu phit aw ko wa taw su taw pe ni le so sa dan ga ko ko la sle sa bu ya
So, even as a mature believer, you're always growing. We're never there.
So, First John 3:1-2
says, when we see him, we will be as he is. Not yet. But we look forward to keep growing and getting closer to God. He takes us through these difficult situations so that we can be closer to Him. You see, God, in your situation, for example, is not just interested in starting a church. He is. He's interested in bringing you and your wife, your family, close to Him
and trusting Him.
And he does that through trials and difficulties and tests. And so I know we focus on the work, but sometimes it just might be that God wants me to talk to him more. Step back and let God do it. Let him do it. The other thing is, you know, does a father go around boasting, oh, I'm a father, I'm a father? No, that's normal. The people in your church should be mature. So should you. The point is, why is it taking so long? God, get rid of our worries. We trust, we're looking too much at our finances. We want you to provide for us. So, but as we grow and mature, it's like a plant. When it matures, then it begins to bear the fruit. Part of that fruit is our character, godliness, that allows us to be closer to God.
So,
God's not going to let the prideful be close to him. But he draws close to the humble and broken. You see? So that's a relationship. But the other fruit is work, God working through our ministry to bring his love and truth to others.
ဆိုတော့ဒါကတော့ကိုယ်နဲ့ဘုရားသခင်ကြားအချိတ်ဆက်ပေါ်တော့ကျွန်တော်အမှုတော်မြတ်အားဖြင့်ဘုရားသခင်ဒီလောကအတိုင်းနိုင်ငံတွေမှာသူ့ရဲ့ချစ်ချင်းမေတ္တာကိုပြည့်နှက်ဆက်ခြင်းလေ
And so you know our responsibility though as fathers is to actually start caring focusing on the needs of others.
ဒါကြောင့်ကျွန်တော်တို့လည်းရစ်ချက်ပြီးသားလူတွေနဲ့ကျွန်တော်ရဲ့တောင်းဝတ်တရားသည်ကုထက်ငယ်တဲ့လူတွေကုမိသားစုဝင်တွေကိုကယုဆက်ရမယ်ဖခင်ဆိုတာတာသမီတွေကိုကယုဆက်ရတာလေဒါကြောင့်ရှင်ချစ်သူတွေကဘာလို့ ਆ မဆိုကယုဆက်ဆောင်ရှောက်ပေးရမယ
် We're going to use our time our resources our money for others
ဒါကြောင့်ကျွန်တော်တို့ရဲ့အရင်အမြင့်အချိန်တွေကျွန်တော်တို့ရဲ့ပိုက်ဆံငွေရေးကြေးတွေကစတခြားသောသူတွေအတွက်အသုံးချနိုင်ရမယ
် Now I just want to say a little warning here
ကျွန်တော်ဒီမှာ3 page တစ်ခုပေးခြင်းတယ
် Sometimes a pastor wants to use all the family money to help somebody
တေဩဆရာတယောက်ကတခြားသူကိုကိုငေချင်တော့အိမ်မှာရှိတဲ့မြတ်ပတ်ဆံကိုယူထုတ်ပြီးတော့ကိုငေတယ
် What about in your culture do you have husbands and wife have different bank accounts or do you put it together put together some countries have separate because they're scared the husband's going to use all the wife's money
and in my house you know လေမယားကယောက်ျားသူမဟုတ်မိန်းမတယောက်ယောက်ကပတ်ဆံတင်ထားတယ်ဗောနော်သူတို့နိုင်ငံကြားမှာဆိုရင်မင်းမကတော့တော့ပန်စာအုပ်ရှိတဲ့ယောက်ျားတော့တော့ဆိုသူတို့ရတာအဲ့လိုမျိုးနှမျိုးသုံးရတာပေါ့နော်။ဘာလို့ဆိုတော့ယောက်ျားကများအကလို့သွားသုံးလိုက်တယ်မိသားစုမှာသုံးဆံမရှိပါဘူးလို့ပေါ့
။ Yeah. So but I mean the point is even if it's together you want to work as a team.
ဆရာလေမယားကြားထဲမှာလဲတိုင်တိုင်ပင်ပင်ရှိဖို့လိုတယ်ဖွက်ဖွက်ရှိပုံစံနဲ့တယောက်တည်းကိုထင်ရဆိုင်းလုပ်လို့မရဘူ
း။ Oh this person has a need. I feel like there's that person having a need. I talked to my wife.
ဆိုတော့ဥပမာကျွန်တော်လူတယောက်ကိုကိုငေချင်တယ်။အဲ့တော့ကျွန်တော်မျိုးသမီးနဲ့ကျွန်တော်စကားပြောတယ်ကျွန်တော်ဒီလူကိုကိုငေချင်တယ
်။ She's very sensitive and understands God on some things better than me.
ဆိုတော့ကျွန်တော်မျိုးသမီးဆိုဖျားသခင်နဲ့ချစ်ဆက်ရတာကိုလွယ်တယ်ပေါ့နော်။ကောင်းလေခံစားတတ်တယ
်။ Because we have needs everywhere.
နေရာတိုင်းမှာကျွန်တော်လိုအပ်ချက်ရှိတယ်
။ But where does God want to put those funds?
ဒီပတ်စံကိုမှရှိတယ်ကောဖျားသခင်ကသူ့ဟာနဲ့သူဘယ်နေရာမှာဒီတစ်ခါအသုံးချချင်တယ်ရှိမှာပဲ။
But again, you know, we can look at ourselves as other people's solution, but we don't need to. God is the one that's going to provide. We can trust him.
လူတိုင်းရဲ့အတ္တကိုကိုကသွားပြောအကုန်လုံးကိုသွားကုန်ငေလို့မရပါဘူး။အဖေကအတိတ်အထူးတလေကိုငေချင်တဲ့လူရှိကောင်းရှိနေတယ်။ဒါပေမဲ့ကျွန်တော်တို့နားလေရမှာကလူတိုင်းကိုတာဝန်ယူပြီးတော့ကြွေးမွေးဆောင်ရှောက်မဲ့ပုဂ္ဂိုလ်ကဘုရားသခင်ဖြစ်နေတယ်။ကိုကဘုရားနေရာမှာသွားယူလို့မရဘူး။ဒုက္ခပူရောက်တယ်။
I suppose I would do this. If I was led by the Lord that I should give some money to help a certain family.
ဟုတ်ပါဘုရားသခင်ကကျွန်တော်နှုတ်လောင်းမှာနှိုးဆော်လို့ဘုမိသားစုတစုတို့ငါပတ်စံပေးရမယ်လို့ဘုရားနှိုးဆော်တယ်ဆိုရင
် And my wife didn't feel that was right.
ကျွန်တော်မိမကလည်းအဲ့လောက်ထိမလိုပါဘူးပေါ့။သူကတော့တိတ်သဘောမတူဘူးအချိန်ဖို့ဖြစ်နေတယ
် I wouldn't give it.
ကျွန်တော်အဲ့လိုမျိုးဆိုမပေးဘူ
း But if it was on my heart still then I would be praying for them that God would provide for them.
အဲ့တော့ကျွန်တော်ပါလို့လဲဆိုရင်တော့ပေးခြင်းနဲ့ပေါ့နော်အမိန့်မကိုတိုင်ပြတော့မိန့်မကအာဒီမိသားစုမပေးပါနဲ့သူစိတ်ထဲမှာဘုရားကအလုံးမလုံးဘူးဖြစ်တယ်ဆိုကျွန်တော်မပေးဘဲနဲ့မပေးဘူးမပေးတဲ့ခါမှာစိတ်ထဲမှာရှိနေတော့ဘယ်အဲ့ဆိုကျွန်တော်ကအိမ်မှာသွားပြီးတော့ကိုရောဒီမိသားစုရဲ့လိုအပ်ချက်တကယ်မှန်လဲဆိုရင်သူတို့ကိုဒီငွေကိုပူကိုငေမဲ့လို့စစ်လွတ်ပေးပါတော့သွားစုတောင်းပေးတယ
် Money doesn't solve many problems actually It causes problems sometimes.
Paisan ka pin na rai ko raw ma phin shin ma bo. Paisan ka pin na ko pu phit se da raw mya de.
So what's happening during this stage of maturity here?
So raw di asit thong ni ya ma di rin chet pi ta lo atat ta ma phit phet de a ya ka.
So as parents, I have 8 children, so we're helping them grow up to maturity.
မိဘနဲ့ကိုသားသမီးတွေကိုကြီးချွတ်အောင်ကုန်ငယ်ပေးနေတဲ့သားသမီးကိုစောင့်ရှောက်ပေးတယ်
။ We're helping them through the stages of life.
သူတို့ဘဝစဉ်စဉ်စီတိုင်းကိုမတ်ကုန်ငယ်ပေးတယ်
။ So I had one that got out of college, one that went in college, one's getting married, one that has a possible fiance. Lots of things happening.
ရှိရောက်ဆိုတော့တယောက်ကတက္ကသိုလ်ဆောင်နေပြီတယောက်ကတက်အောင်မယ်တယောက်ကမင်းမရုပ်ရဲရောက်ကြရရဲပေါ့နော်အဲ့လိုမျိုးတအိုးနဲ့တအိုးတော့မတူဘူ
း I'm only using this as example because the people around us spiritually we're caring for them and they are different places in their life
ဆရာကြောင့်ငီကမလာမရအများရှိတယ်သူတို့နေရအတ္တတာတိတိမလိုအပ်ချက်တွေလည်းရှိမှာပဲ
But as a father a spiritual father we're actually looking around Where does God want me to give advice, to pray, to help and someone else help a certain person?
So wing me can pack in the net and no patterns because God pure for all you wing that me the tema but to go to not so down pay who lose the but to go ba lose the so have patterns in my jang you but eh wing that me will think things out shout it.
Yeah. So we're always trying to help people grow, encourage them. So if you find a mature believer that's struggling or going through some trials, sometimes it's just good and sit next to them and let them tell about what's happening. Often there's no immediate solution. There's just you need more time. Most important, are they still staying close to God, trusting Him? We need to cultivate a close life with God, meet with Him every day. What we started as a new believer, training them how to meet in God's Word, still true with us, we need to meet with God. Ephesians 4:11-12. It says that the pastors, the evangelists, the apostles, the teachers equip other people to serve.
Emma, Toto Pitching, Tino, the crypto, Diago, Tin, Jabo, Ateka, Jinet, Ayama, the Epet.
Verses 10 to 13, maybe. Ephesians 4.
4:11-12.
I know that.
Okay.
But you might.
Crypto e guru go de sao yue. Damasia e a mogo puta me a jang. Tan shin to turo go pin sin chi aloma. To the kid in lo a churu go tamando a yan nai lagong. A churu go prophet a yan nai lagong. A churu go tadanapu a yan nai lagong. A churu go te o seya. Aya. Seya a yan nai lagong. Kata domo e.
So we are here to equip others so that they can serve. Again, we're not focusing what I do. I need to help others fulfill their God-given calling. So like if you leave and you feel like the whole work will collapse, that doesn't sound very healthy. But if you begin training others to serve, even when you're not there, they'll continue to serve. You see, in Ephesians 2:10, it says that God has, before they were even created, God gave them, already designated, the work that they should be doing. Ephesians 2:10.
Ephesians 2:10.
So you can see what's happening here. If everyone, all the believers, have their work set out for them that God appointed them, our responsibility is help them in their character to grow and also in their equipping the skills. And then, of course, the passion, the vision of what needs to be done. That's the heart of good training, you see. When you train people to serve, some of those will have special giftings and come up as leaders in the church. So if they're sharing the gospel and you hear them, and you see that they could approve a little. At a different time, you can sit down with them. I love your passion that you're sharing God's word. And I really liked how you were sharing about this part. I think this part could have been a little stronger if you mentioned this. You see, it's one-to-one, close, encouraging each other. So when we have teaching and preaching over our church, where many people come through our church, so we have to train many times. So one of my goals in charge of teaching, I need to keep developing new teachers. But I don't want them to teach for the first time and just fail. That's very difficult. So what we do is we all meet together. We have maybe six teachers. We meet together. And those who are teaching the next two, three lessons, they tell what they're going to be teaching. They prepare ahead of time. And we do the same with preaching. So we're helping each other grow. And we have good fellowship, talking, praying. But you see, we're not competing. We want everyone to do their best. And it's just awesome. It's wonderful. So I'm kind of getting close to the very end. I'm just wondering if there are any questions as we begin to close. Not that I have already obtained it or already become perfect, but I press on in order that I may lay hold of that which I was laid hold of by Christ Jesus. Do you see through this scripture a good approach to life? We press on that I may lay hold of that which Christ Jesus has taken hold of me.
ခရစ်တော်တွေကျွန်တော်ကိုဖစ်စေခြင်းနဲ့အရာကျွန်တော်ရှိမှထားတဲ့အရာကိုရယူဖို့လုံးကကျွန်တော်ဒီလက်ရွယ်ပြီးနေတော့ဖြစ်တယ်ဆိုတော့အသက်တာကျွန်တော်မှာမေးတော့ရှိရမှာ
And that's why you need to work through your situation. Is this where God wants me? Then I'll believe God wants me here and be faithful. I'll press on.
ဒါကြောင့်အခုလက်ရှိကိုရောက်တဲ့နေရာကိုကြုံတဲ့နေရာဟာဘုရားသခင်ရဲ့အလိုတော်ဟုတ်သလားဘုရားသခင်ဒီကိုယ်ကိုယ်ဒီနေရာမှာပူဆောင်သလားဟုတ်ပြီပူဆောင်ပြီဆိုရင်ဘုရားကိုယုံကြည်ရေးဖို့လိုတယ်အဲ့ဒီယုံကြည်ခြင်းအပေါ်မှာဘုရားကလုံလုံ
But it also personally in your own life, in your own character, God is maturing you. You're pressing on, staying faithful, avoiding temptation.
ကိုယ်ကိုယ်ရဲ့အသက်တာမှာလည်းဒီစုံစမ်းသွေးဆောင်ခြင်းနဲ့တိုက်ခိုက်မှုတွေကိုခံနိုင်ရရှိလာဖို့ရည်ကြည်ပြီးတော့ဒါတွေကိုကြော်လွှားလာတဲ့ခါမှာလည်းဘုရားဘုန်းတော်ထင်ရှားလာမှာဖြစ်တယ
်။ Remember if you don't deal with temptation, Satan will deal with you.
ဆရာစုံစမ်းသွေးဆောင်ခြင်းကိုလေကြောက်လို့မရင်ဆိုင်ရဖို့ဆိုရင်စာတန်ကိုယ်တိုင်လာတော့မှာဖြစ်တယ
်။ You need to start taking control of how you think, how you feel.
တို့လာပြီးတော့ကိုကျွေးတဲ့အတွေးလေးကိုလာချုပ်ကင်လာတော့မှာဖြစ်တယ
် That's where you'll be grow strong
ဒါကြောင့်ကျွန်တော်အနေနဲ့ဒီပြည့်တနာတွေထဲမှာကြီးထွားဖို့အခွင့်အရေးယူရမယ
် You grow into maturity
ရစ်ကျက်တဲ့ယုံကြည်သူတရားအဖြစ်ရောက်ရှိဖို့လိုတယ
် And then you'll be able to help others to grow through those struggles
အဲ့ဒီမှာကိုကတခြားသောသူကိုကိုငယ်လို့ရမှာဖြစ်တယ်ကိုကိုယ်တိုင်ကမကိုငယ်နိုင်တဲ့အချိန်မှာရှိနေဘလို့မှဆရာဆင်စစ်ကြက်ပြေးသားမှာမဖြစ်နိုင်ဘော
Well I'm thinking we'll close here
So ဒီမှာကျွန်တော်ခဏနားမယ
် We had the life analogy
ကျွန်တော်ဒီအသက်နဲ့စင်အသက်တာနဲ့ရှင်တော့ပုံပမာတွေရှိတယ်
Okay so God's committed to us he's if he gave us new life he's committed to us and all his people
So ဘုရားသခင်ဒီကျွန်တော်ကိုအသက်ကိုပေးလိုက်တဲ့အသက်မျိုးစိကိုကျွန်တော်အထဲမှာလာစိုက်ပေးလိုက်တဲ့အခါမှာကြီးထွားစေဖို့ကစဒီအသက်တာတစ်ခုလုံးကိုသူတခါတဲ့တာဝန်ယူထားပြီးပြီဆိုတာကျွန်တော်သိဖို့လိုတယ
် It's a holy seed so it will produce the likeness of Christ
သူဟာသန့်ရှင်းတဲ့မျိုးစိဖြစ်တဲ့အကြောင်းပေါ့နော်ခရစ်တော်ရဲ့တည်တံ့ကိုပွားများတည်ပွင့်လာမှာဖြစ်တယ
But we grow through stages of Christian life.
Etro kriya atatta ha belo ji thwa da le so lo shin a sit thong sit ne ji thwa da phit de
new believers young believers mature.
Mo che sa jong chi tu no nge de jong chi tu ye a belo pyo a ywe sit ne de jong chi tu ye yit jet de jong chi tu a pa a ywe yaut de jong chi tu so ba thong myo shi de.
And it gives us better understanding that we train people differently at different stages.
Etro ko ko de yit jet ne nya ma yaut nai aw di jet di no ka pat do de di pe de pin ta cha tu ko le be nya ma shi pi lo ai lo ko belo yit jet aw ma lo mo le so အကျဉ်းဉာဏ်လည်းကျွန်တော်တို့အားရရှိနိုင်တယ
် You can have an elder who's been in the church for 50 years but that doesn't make him mature believer
အတင်းတော်မှာခရိယန်ဖြစ်လာတာနှစ်60 50ဖြစ်ပေးတာရှိကောင်းရှိနေတယ်ဒါပေမဲ့အဲ့ဒီလူကရစ်ကြက်ပြီလို့မဆိုလို့ဘူ
း It comes down to a personal issue has he learned to overcome temptation
ဒီကတော့ကျွန်တော်တို့ဘလို့တိုင်တာမစဒီလူကစုံစမ်းသွေးဆောင်ခြင်းတွေကိုသူကြော်လွားနိုင်ပြီလား
has he learned the power of God's word
ပြရှင်နှုတ်ကပတ်တော်တကူတော်ကိုသူနားလည်ပြီလားသင်ယူပြီလား
You know sometimes the people in leadership don't want to train
ခရာချင်းဒီတင်းတော်မှာခေါင်းဆောင်တွေကမသင်ပေးချင်ဘူး
That's irresponsible fatherhood
ဒါကတော့အဖေဖြစ်လက်နဲ့ကိုသားသမီးတွေကိုပစ်ထားတဲ့လူတွေတူတူပဲ
Don't you be like that
အဲ့လိုမဖြစ်ပါနဲ့
Grow and care for others
ကိုကိုယ်တိုင်ကြီးထွားပါသူတပါ့ကိုလည်းမဆပေးပါ
And God in the end will greatly reward you.
နောက်ဆုံးမှာဖျားရှင်ရဲ့ဆုကျေးဇူးကြီးမားတော့အရာတင်ရယူမှာဖြစ်တယ
် No one else might know.
ဘသူမှအဲ့ဒီဆုကပါလဲဆိုသိမှာမဟုတ်ဘူး
But God is always watching you.
ဖျားသခင်ကနေကိုစောင့်ကြည့်နေတယ်ပါလို့
And he wants you to succeed.
ဖျားရှင်ကသင်အောင်မြင်တာကိုမြင်ချင်တယ
် He wants you to win the prize.
သင်ဆုကျေးဇူးသူချပေးတဲ့အရာတွေရယူတာကိုဖျားကမြင်ချင်တယ
် He already told you he's given you these works he wants you to do no one else
ဘုရားသခင်ကဒီအလုပ်ကိုနင်းကိုလုပ်စေဖို့ရွေးချယ်ထားတာနောက်တယောက်မဟုတ်ဘူးနင်းကိုယ်တိုင်လုပ်မှပြီးမဲ့အလုပ်ဖြစ်တယ
် press on
အဲ့ဒါကိုဆက်သွားပါမနာနဲ့
and you'll find that he's so faithful
ဘုရားသခင်ဘလောက်ချစ်တစ္ဆာတရားနဲ့ပြည့်စုံလဲဆိုနင်းအမှုတော်မြတ်လမ်းစဉ်မှာတွေ့ရလိမ့်မယ
် and in time bear fruit
အကြာခေတ်မှာတည်များဆိုတော့တည်လာရတော့ခွင့်ရမှာဖြစ်တယ်
they'll bring glory to his name
Hello အဖေဖျားရှင်ဘုန်းတော်ကိုတာရွက်ကြီးမားလာပါဘ
ူ
း And you'll be thankful with all the people of God
ဖျားသခင်လူတွေအားလုံးအတွက်နေကြီးစိုးတော်ချီးမွမ်းတက်လာပါဖြစ်တယ်
That he has called us to work with him
သ to ne a to let to lo lo ya to a khwet phya ta khin na nga ro u pe da ra ga jesus tin sia kaung na so ni ti la me
let's pray
so taw ya
Lord, we thank you so much for just calling us to follow Jesus. Lord, sometimes we're burdened down with distresses and wondering what's right, what's proper. And we pray, God, that you might all the more bring the word of God to our hearts and mind and refresh us to your purpose and your ways. We ask in Jesus' name, tear down those strongholds, Lord. Break apart those unbeliefs in our minds. Now, Lord, we just pray, God, you would bring us to where you want us to be. And again, we pray, bless us and keep us. That your name can be honored through every life here. In Jesus we pray. Amen.
This concludes this message on the Life Core. Translated into Burmese from English. By Paul Bucknell.
William Bada Piensutadi.
Produced by Biblical Foundations for Freedom, www.foundationsforfreedom.net, releasing God's truth to a new generation.